ပြည်ပြည်နယ်ပါပုန်ကန်ဒီပူနီကျွာကိုမြန်မာစစ်တပ်ကမတ်လ၂၈ရက်စနေနေ့ညပိုင်း၈နာရီလောက်မှာတိုက်ပြည်ရင်တွင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်မြို့သားအစည်းအရုံးကန်ယူကသတင်းထုတ်ပါတယ်။မြန်မာထိုင်းနယ်စပ်ကဒီပူနီကျွာကကန်ယူတပ်ဟာငါထင်းချုံနယ်မြေဖြစ်ပါတယ်။ စနေနေ့ညပိုင်းလေးကျောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံနှစ်ဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတဲ့အကြောင်းကရင်ငြိမ်းချမ်းရေးကွန်ရက်ပြောခွင့်ရကိုကိုကာပီရိုက်တာစတရင်းကဖော်ပြပါတယ်။ဝင်းလံပြီးဆက်သွယ်ရေးခက်ခဲတာကြောင့်ထိခိုက်သေးဆုံးရမှုအတိအကျသိဖို့အခက်အခဲရှိပြီးထိခိုက်သေးဆုံးမှုကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ပြောခွင့်ရကိုရိုက်တာစ်ကတယ်လီဖုန် ဖေဖော်ဝါရီလတရက်နေ့ဆင်ရနာတင်ပြီးနောက်ပိုင်းစစ်တပ်နဲ့စစ်ရေးတင်းမာနေတာဖြစ်ပါတယ်။မီဒီရောမှာတပ်မတော်နေကျင်းပါတဲ့စနေနေ့မှာပဲဖာပုံခရိုင်တွင်ကမြန်မာစစ်တပ်ရဲ့ချင်းမြန်တရင်ခမရ၃၄၉ထင်းချုပ်ရာတီးမူထားစခန်းကိုကင်းယူကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက် ညပိုင်းမှာပဲမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။